ကိုထင်ကျော်ကိုမြောက်ကလာရဲစခန်းကညဘက်ကြီးမှာအချောင်းကျစာလာပို့တယ်လို့သိရပါတယ်အဲ့ဒါဘာအချောင်းကျစာပါလဲရှင
်စနေရဲ့ဆယ်လာ2019အဲ့ဒီနေ့ကကျွန်တော်မြောက်ကလာပါရဲစခန်းမှာတိုင်ရက်ဖွင့်ထားတဲ့မှုနဲ့ပတ်သက်ပြီးအချောင်းပြန်ကျတာပါဗ
ျဘာတိုင်ချက်ပါလဲရှင
်ရာဇဝတ်အချောင်းနဲ့တော့3ချက်တိုင်တယ်ချက်က2010 2013ခုနှစ်2010 2015ခုနှစ်အမျိုးသားကာကွယ်ရေးလူမျိုးကောင်စီ17ယောက်အကလုံး17ယောက်တိုင်ချက်ဖွင့်တယ်အဓိကတရားခံတွေကိုလွတ်ပြီးလိုက်တဲ့ကိစ္စနောက်နံပါတ်2ကပြည်ထောင်ဝင်ကြီးဟောင်းဒုတိယဗိုလ်ချုပ်ကြီးကိုကိုအာဂရီလိုက်စားပြီးတော့မှဘိန်းရစာ4ယောက်ကိုတရားဝင်ထုတ်ပြလိုက်တဲ့ကိစ္စနံပါတ်3ကတော့စစ်တောင်းလိုင်းရဲ့စားအပါချုပ်ဒုတိယဗိုလ်ချုပ်ကြီးညာထုံးဦးရဲ့ထောင်တွင်းမှာအကျဉ်းသားအချို့ကိုသူ့ဖွဲ့ဝင်တို့တရားဝင်ရှိုံးနေမှုအဲ3ခုနဲ့ကျွန်တော်ဒါဆိုကြောင်းနဲ့တိုင်ချက်ဖွင့်လာပါခင်ဗျာဒုတိယဗိုလ်ချုပ်ကြီးကိုကိုကထောင်တွင်းမှာရှိတဲ့မူရရာစာ4ယောက်ကိုထုတ်ပြလိုက်တဲ့မှု10ယောက်ဖမ်းထားတဲ့ဆက်မှာ4ယောက်ကိုအာဂရီလိုက်စားပြီးတော့ထုတ်ပြလိုက်တာကျွန်တော်တို့ဒီရောက်အမှုမှန်ဖော်ထုတ်တယ်တက်တယ်ဦးလေတရားဥပမာတင်ပြီးတော့မှထောင်တော်ဝရမ်းနဲ့ကျွန်တော်တက်တယ်ဆစ်ဆေးပြီးဖြစ်တယ်အဲ့ဒီအမှုကိုလည်းကျွန်တော်ရာဇဝမှုတမှုနဲ့တိုင်တယ်နောက်နံပါတ်3အမှုကပါလဲဆိုတော့စစ်ထောက်လိုင်းဂျုံဒုတိယဗိုလ်ချုပ်ကြီးညထွန်းဦးပြင်းစိန်ဗိုလ်ချင်းတော်တို့မှရှိတဲ့အကျဉ်းသားချို့ကိုစစ်ထောက်လိုင်းရနေတော့မှအထူးတိုက်ထဲမှာခေါ်ပြီးတော့မှအပေးယူလုပ်တဲ့ကိစ္စခင်ဗျားတို့ကိုလွတ်ပြေးမယ်ကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ပါအဓိကတော့ဘာသာရေးလူမျိုးခေါင်းစဉ်တွေမှသူတို့ခိုင်းတာလုံခုတွေလာပြီးစီးယုံတဲ့ကိစ္စအဲ့ဒါကိုဒီ2015ခုနှစ်ဒီဇင်ဘာလမှာဖြစ်တဲ့အကြောင်းအရာကိုကျွန်တော်ကရုံးတွက်မှာဒါထောင်ထဲမှာတရားမပြုကျင့်မှုတွေလုပ်တဲ့အတွက်ဒုရဗိုလ်ချုပ်ကြီးမြတ်ထုံးစားပါချုပ်ကိုအရေးယူဆောင်ရွက်ပေးပါဆိုတရားရုံးဥတိုက်လျှောက်ခဲ့ဘူးတဲ့ရဲကလည်းအရင်မြူဘူးတရားရုံးကလည်းအရင်မြူဘူးအဲ့အတွက်ကိုအခုရဲစခန်းမှာရာဇဝတ်အကြောင်းနဲ့ကျွန်တော်ဥတိုက်လျှောက်တယ
်ကာလွန်ကိုဘာလို့တိုင်ချက်ဖွင့်ရပါလဲရှင
့်2013ခုနှစ်ကဗပဲတဲ့မြို့နယ်က Trader Hotel ဘုံထောင်မှုနဲ့ဆက်ဆက်ပြီးတော့မှရှေကိုရွှေစည်းကုန်ဖျားအနန္တပြဆုံးပူညာချွေရဖရားလေးစုဘုံထောင်တဲ့အမှုပေါ်ပေါက်လာတာရဲ့အမှုကိုတရားရုံးကနေပြီးတော့မှဥပဒေနဲ့မညီဘဲနဲ့
အဓိကတရားခံတွေကိုစနစ်တကျမစစ်ဆေးဘဲနဲ့ဖြောက်ဖျက်ပြီးတော့မှလွတ်ပြီးလိုက်တဲ့ကိစ္စ
ခောက်ခွဲမှုနဲ့အဲ့ဒီမှာပါတဲ့မောထခေါ်ဆောမြင့်ရဲ့ KNU ကတပ်သားတယောက်ကို150ချတဲ့ကိစ္စအဲ့ဒါကိုကျွန်တော်တို့ခေါ်ထုတ်ပြီးတော့မှတရားစွဲတာပါဗျအ
ဲ့ဒါကိုထင်ကျော်ကဘာဖြစ်လို့အတိအကျပြောနိုင်ရတာလဲရှင်
ကျွန်တော်တို့အဖွဲ့ကစုံစမ်းစစ်ဆေးရေးချက်အရာအဲ့ဒါတွေကိုတရားဝင်တရားရုံးမှာတရားခံပြတ်သက်တည်ပေါ့ဗျာဒီတော့ကျွန်တော်ငါးငါးခါကြီးနဲ့ဆွဲတဲ့ကိစ္စနဲ့ပတ်သက်လို့အဲ့ဒီကိစ္စတွေကျွန်တော်တို့ထုတ်ပြန်တယ်တရားဆွဲတယ်ဆွဲလို့မရအောင်မရတဲ့အတွက်ကိုမိနစ်တုန်းကကျွန်တော်ငါးငါးခါကြီးနဲ့ဆွဲတဲ့အမှုနဲ့ဆက်ဆက်ပြီးကျွန်တော်တရားပြတ်သက်တည်ပြည့်စုံတဲ့နေရာမှာခိုင်မာတဲ့ခိုင်လုံးတဲ့ထောက်ထားတွေရတဲ့အတွက်ဒီထောက်ထားတွေကိုတရားရုံးကနေထုတ်ပြီးတော့မှဒီရဲမှာတိုင်ချက်ဖွင့်တယ်တရားရုံးမှာလည်းဥတိုက်လျှောက်ထားပါတယ်ခင်ဗျအ
ဲ့ဒါဘယ်လိုရလာရလာလဲရှင့်
ပထမဆုံးစလျှောက်တာ9ရက်ဆယ်လ2019နောက်ပိုင်းကျတရားဥပမာလျှောက်တယ်ဒုဦးကြီးမှုတော်အေးချူကနေတော့မှဥတိုက်လျှောက်ထားချက်အားလက်မခံဆိုတော့သူအဲ့လိုမှတ်ချက်ရေးတော့ဥတိုက်လျှောက်ထားချက်လက်မခံဆိုရင်ရာဇဝတ်ကြောင်းကဆွဲရမယ်လို့အဲ့လိုအတိတ်ပဲပေါက်တယ်အဲ့အတွက်ကိုရဲစခန်းမှာမှုခွင့်တယ်ဒီအမှုကိုတတိခံချက်တွေထုတ်ထားတော့ရောက်လာပါဒီမြို့နယ်တရားရုံးမှာလည်းလျှောက်ထားတယ်အဲ့ဒါက19ရက်နေ့ဆယ်လပိုင်း2019မှာတရားရုံးကြီးကျွန်တော်ပေးထားတယ်ရောက်လာတရားရုံးအဖြစ်ပေါ်မှာဖြစ်ပါတယ်ဗျ
ဒီညဘက်ကြီးလာပေးတဲ့အကြောင်းကြားစာဘာပြောထားလဲရှင
်ကျွန်တော်တိုက်လျှောက်ချက်တွေကတရားရုံးကအမိန့်ချစီရင်ပြီးတဲ့အတွက်လုံလောက်တော့အကြောင်းပြချက်မရှိတဲ့အတွက်ညှင်းပယ်တယ်ပေါ့ဗျာအဲ့လိုမျိုးပဲရေးတယ်ဗျာ
ဘယ်တိုင်ကြားချက်ကိုညှင်းပယ်တာလဲရှင
်တုံးမှုတိုင်တဲ့နေရာမှာတုံးမှုလည်းမရေးဘူးတမှုလည်းမရေးဘူးတိုက်လျှောက်ချက်ကတရားရုံးကအမိန့်ချမှတ်ပြီးတာဖြစ်တဲ့အတွက်ညှင်းပယ်တယ်ဒီလိုပဲရေးတယ်ဒါပေမဲ့ပြီးကြအကြောင်းကြားတဲ့အထက်မှာတော့ဖျားဘုံထောင်တဲ့ကိစ္စတွေကတရားရုံးမှာစီရင်ချက်ချပြီးဖြစ်တဲ့အတွက်လုံလောက်တော့အကြောင်းပြချက်မရှိတဲ့ညင်းပယ်ကိုရေးတယ်ဒါပေမဲ့ကျွန်တော်တိုင်တာသုံးမှု
အကြောင်းနဲ့နှမှုအတွက်ကြတော့
ကျန်တဲ့နှမှုတော့ကျွန်တော်စခန်းမှုကိုပြောတယ်ခင်ဗျားတို့ဒီရဲတွေကရဲကျင့်ထုံးတိုင်းမကျင့်သုံးတဲ့အတွက်ကျန်တဲ့နှမှုကိုဆက်လက်ပြီးတော့မှကျွန်တော်တိုင်ရက်ဖွင့်သွားမယ်လို့အဲ့ပြောလိုက်ပါတယ်ကြာ
ကျေးဇူးတင်ပါတယ်